ဒီဟာရီနိုင်ငံကောက်ဆက်ကစားဒေတာကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ Arrogant Ruhingya Salvation Army ASA အဖွဲ့ဝင်တွေဟာမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့ပြည်ပ ASA အဖွဲ့ဖွဲ့ဖို့ပြင်နေတယ်လို့ထိုင်းပြည်ဆိုင် PBS Online သတင်းတပုတ်မှဖော်ပြထားပါတယ်။ PBS သတင်းအဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ဆက်ကစားဒေတာကိုတွေ့ပြီး ASA အဖွဲ့ဝင်တချို့လူစုတွေနဲ့ပြည်စုံမြင်းမြန်းခဲ့ပြီးတဲ့နောက်အခုလိုရေးထားတာပါ။သူတို့တွေဟာပြည်ပမှာရောက်နေပြီမဲ့လေမွတ်စလင် Ruhingya တွေကိုအောက်ကပေးဖို့ပိုင်းဖြတ်ထားတယ်လို့သူတို့တွေ့ဆုံမြင်းမြန်းခဲ့တယ်လို့ပြောကြောင်းသတင်းမှရေးထားပါတယ်။မြန်မာပြည်မှာရောက်နေတဲ့အာဆာဖွဲ့ဝင်တွေကအဆက်အသွယ်မပြတ်ရှိနေပြီးပြည်ပရောက်အာဆာအဖွဲ့တစ်ဖွဲ့အဖွဲ့စည်းအလားအလာကိုဆွေးနွေးနေကြကြောင်းအကြောင်းကတော့ရခိုင်ပြည်နယ်ပြင်ကသူတို့အဖွဲ့ဝင်တွေအားနည်းနေပြီးလက်နက်ခဲယံလုံလောက်မှုမရှိတဲ့အတွက်ကြောင့်ဖြစ်ကြောင်းအဖွဲ့ဝင်တူကပြောတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ပြင်ကအဖွဲ့ဝင်တွေဟာတစုကို၅ယောက်ပါအစုအဖွဲ့လေးတွေဖွဲ့စည်းထားကြောင်းအဖွဲ့ငယ်တစ်ခုရဲ့အဖွဲ့ဝင်တွေဟာသူတို့တစ်ခါမှမမြင်ဘူးတဲ့အကြီးအကဲကညွှန်ကြားတဲ့လုပ်ငန်းကိုလုပ်ဆောင်ကြမယ်လို့နောက်ထပ်အာဆာဖွဲ့ဝင်တူက Thai PBS ကိုပြောတယ်လို့လည်းရေးထားပါတယ်။မောင်တော်မျိုးကျေးရွာ40ကရွာတိုင်းမှာအာဆာအဖွဲ့ဝင်100ကနေ200ကျော်ရှိခဲ့ပေမဲ့အခုတော့အများစုဟာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဒါမှရှိနေကြတယ်လို့အာဆာအဖွဲ့ဝင်တွေကဆိုပါတယ်။အထူးသဖြင့်ကောင်းဆက်စကားကဒုက္ခသည်စကား12ခုမှရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေဒါမှရောပြီးနေထိုင်နေတဲ့အာဆာအဖွဲ့ဝင်အများပြားရှိတယ်လို့နောက်ထပ်သတင်းရင်းမြစ်တစ်ခုကပြောကြောင်းလဲ Thai PBS သတင်းမှရေးသားဖော်ပြထားပါတယ်။